မြန်မာနိုင်ငံဆိုင်ရာပြည်တင်းတန်ယုံတာဝန်ခံ Pete Valls ကမြန်မာနိုင်ငံကနေဒီနေ့ရုတ်တရက်ထွက်ခွာလာရပြီလို့သူရဲ့ Twitter စာမျက်နှာမှာဒီကနေ့ဇူလိုင်17ရက်နေ့နေဆွဲနဲ့ရေးသားအသိပေးခဲ့ပါတယ်။စစ်ကောင်စီကသူထွက်သွားဖို့ဖိအားပေးနေတဲ့အပေါ်စိတ်မကောင်းဖြစ်ပေမဲ့ရက်ဆက်တဲ့အာဏာသိမ်းစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုရမရအောင်လို့သူတို့ဖိအားကိုမနာခံခဲ့တာကိုဝမ်းသာတယ်လို့ပြည်တင်းတန်ယုံတာဝန်ခံ Valls ကရေးသားပါတယ်။မြန်မာနိုင်ငံမှာကြံခဲ့တဲ့တန်ယုံဝင်နှန်းတွေအနေနဲ့မြန်မာပြည်သူတွေလိုလားနေတဲ့ငြိမ်းချမ်းမှုလွတ်လပ်မှုနဲ့တရားမျှတမှုတို့ရရှိရေးအတွက်တတ်နိုင်သမျှဆက်လက်ရည်တည်ဆောင်ရွက်သွားမယ်လို့ Pete Valls က Twitter မှာရေးသားခဲ့ပါတယ်။2022ခုနှစ်ဇူလိုင်လမှာမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်အမတ်ကြီးအဖြစ်ခန့်အပ်ခံရတဲ့ Pete Valls ဟာတန်အမတ်ခန့်အပ်လွှာကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ထံကိုတရားဝင်ပေးအပ်ခဲ့ခြင်းမရှိဘဲရွှေ့ဆိုင်းခဲ့ပါတယ်။2022ခုနှစ်ဩဂတ်စ်လမှာတော့သူ့ကိုမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်ယုံတာဝန်ခံအဖြစ်ဗြိတိန်အစိုးရကပြောင်းလဲခန့်အပ်ခဲ့ပါတယ်။မြန်မာနိုင်ငံကနေပြည်ပခီးစဉ်တစ်ခုကို2022ခုနှစ်ဖေဖော်ဝါရီလမှထွက်သွားခဲ့ပြီးတဲ့နောက်ဇွန်လကုန်ပိုင်းအထိ Pete Valls ကိုစစ်ကောင်စီကပြည်ဝင်ခွင့်ဗီဇာထုတ်မပေးဘဲငြင်းဆန်ထားခဲ့တာဖြစ်ပါတယ်ရှင်။